ဗုဒ္ဓမြတ်စွာသာသနာတော်နှစ်2555ခုလူရောအကောသာတက်ရဲ1383ခုပရိဇောလာဇံစတ်ပေယခရစ်နှစ်2021ခုဆေလာရှိယဗုဒ္ဓအဘိဓမ္မာသင်္နအပတ်စဉ်30ပေါ့နော်အဲ့ဒါကိုဒီတစ်ပတ်စပါမယ်ကုသနုပြီးခဲ့တဲ့အပတ်ကသီဝိတ္တန္တေမနတိကာရအတိမောက္ခဝိရိယသန္ဒဆိုတဲ့စေတသိက်တွေရဲ့အကြောင်းကိုဥပမာနဲ့တကွာရှင်းပြပေးခဲ့ပြီးတော့စေတသိက်ပိုင်းကိုစတင်ပြီးတော့သင်ကြားပို့ချပေးခဲ့တဲ့အဲဒီမှာစေတသိက်လက္ခဏာ၄ပါးကိုလည်းရှင်းပြခဲ့ပြီးစေတသိက်ပေါင်းကအလုံး52ပါးရှိတဲ့အကြောင်းကိုလည်းရှင်းပြခဲ့ပြီးတော့တရုတ်ပဲဣညာသမန်စေတသိက်73ပါးတရုတ်ခွဲတွေကိုလည်းပဲတရားခွင့်နဲ့တကွာသင်ကြားပေးခဲ့ပြီးဒီတစ်ပတ်တော့ဦးဇင်းတို့အာဟုသောစေတသိက်74ပါးတဲ့ကတချို့စကလုံးတွေအကြောင်းကိုဥပမာနဲ့တကွာသင်ကြားပေးမယ်အဲ့ဒီထဲကပထမဆုံးသင်ကြားပေးမှာကတော့အာဟိရိကရဲ့အကြောင်းကိုပထမဆုံးသင်ကြားပေးမယ်။အာဟိရိကဆိုတာကတော့တဲ့မရှက်ခြင်းသဘောသည်အာဟိရိကသည်ထို့ကြောင့်အာဟိရိကမရှက်ဆသည်ဟုဆိုသည်။အာဟုသောဒုတိယဟုသမျှမစင်ပင်ပေါင်းနှင့်တူ၏။အာဟိရိကကရွာဝတ်ကြီးနှင့်တူလေသည်။မစင်သည်ဆက်ဆုပ်ရွှရှာပွဲကောင်းလာ၏။မတော်တဆလူမိပြန်ရင်ပြိဿအလယ်မှာရှက်ခွဲရာကြီးသည်သို့တော်မစင်ကိုအမွန်မြတ်အစာဟုထင်နေသောရွာဝတ်ကြီးကထိုမစင်ကိုမဆက်ဆုပ်မရှင်ရှာမစင်လူမှလည်းမရှက်မစင်တဲ့၌လူကလိမ့်ကမစင်များများဆားရသည်ကိုပင်ဂုံတစ်မျိုးတက်သည်ဟုမှတ်ထင်လေသည်ထို့အတူပဲပါဏာတိပါဒသသောဒုစရိုက်တရားစုတို့သည်သူတော်ကောင်းတို့၏သဘောဖြင့်ကြည်လျင်အင်မတန်ဆက်ဆုပ်ရွှရှာဝဲကောင်း၏မတော်တဆပြုမိပြန်လျင်လည်းသူတော်စဉ်ပရိသတ်တို့အလယ်မှရှက်ခွဲသာဖြစ်၏သို့သောအာဟိရိကသဘောကထိုဒုစရိုက်တို့ကိုဆက်ဆုပ်ရွှရှာခြင်းလည်းမရှိပြုမိတော်လဲမရှက်တတ်ချေစင်စက်မှာအာဟိရိကသမားအရှက်မရှိသူများအလယ်၌ဒုစရိုက်များများပြုနိုင်သည်ကိုပင်ကြီးကျယ်သောဂုဏ်တစ်မျိုးဟုမှတ်ထင်နေလေသည်အာဟိရိကရဲ့သဘောကတော့မရှက်ခြင်းသဘောတရားမရှက်တာကကျန်တဲ့နေရာတွေမှာမရှက်တာမျိုးမဟုတ်ဘူးတဲ့အကုသိုလ်ဒုစရိုက်ပြုလုပ်တဲ့နေရာမျိုးမှာမရှက်တတ်ဘူးဘာကိုပဲပြုလုပ်ရရှက်ရမှန်မသိတဲ့ဟာကိုအာဟိရိကလို့ခေါ်တာပေါ့နော်သူကတော့ရွာဝတ်ကမစင်ပင်ပုတ်ကိုကြိုက်တယ်လို့ပဲမတမာသူလူတစုလူတယောက်ကတော့အကုသိုလ်မှုပြုရမှာကိုလည်းပဲသူကမရှက်ပါဘူးတဲ့အဲဒီရွာဝတ်ကြီးနဲ့အလားတရံတူပါတယ်တဲ့သူကတော့ယင်တပတ်ကသင်ကြားပို့ချပေးခဲ့တဲ့ထဲထဲမှာမောဟအကြောင်းကိုသင်ကြားပို့ချပြီးတော့မောဟဖြစ်လာတဲ့အခါမှာဟရိတဇဆိုတဲ့ယသိဟာကာမမှုမှာလွန်ကျူးပြီးတော့ဘယင်ရဲ့မိဖုရားငယ်လေးကိုလွန်ကျူးခဲ့ဘူးတယ်အဲ့ဒီအကြောင်းကိုနည်းနည်းလေးပြန်ပြောင်းအောင်မေ့ကြည့်လို့ရှိရင်ဒီအာဟိရိကသဘောတရားလေးလည်းပါပါတယ်သူကမောဟမသိမှုအဝိဇ္ဇာလွှမ်းမိုးပြီးတော့မိဖုရားငယ်ကိုဘယင်ရှေးရန်သွားနေတော့မှဒီဟရိတဇဖရာအလောင်းဟရိတဇာယသိကြီးကနေပြီးတော့ကာမကုံမှုမှာလွန်ကျူးခဲ့တယ်။အဲ့ဒါသည်အကုသိုလ်မှုမှာမရှက်ချင်းအာဟိရိကဖြစ်တဲ့အချိန်အဲ့လိုဖြစ်ခဲ့တာသည်အာဟိရိကရဲ့သဘောအကြောင်းတရားပါပဲ။ဒီကာမကုံမှုကာမမှုမှာသာရှက်ဖွယ်မဟုတ်ပါဘူးတဲ့။အကုသိုလ်မှန်သမျှပြုလုပ်လို့ရှိရင်ရှက်စရာကောင်းပါတယ်တဲ့။လူပုံလည်းမှာဥစဉ်တော့ဥပမာပြောလို့ရှိရင်ဒေါသထွက်ကြည့်ဒေါကြီးမောကြီးနဲ့ပြောဆိုပြီးတော့ကိုယ်စိတ်ဖြစ်မယ်ဆိုရင်အင်မတန်ရှက်စရာကောင်းပါပဲတဲ့ဒေါသလည်းပဲ အကုသို့စေတသိက်ပါပဲတဲ့အချို့များဆိုလို့ရှိရင်သူ့ကိုကြည့်ရတာကိုကြောက်ခမန်းလိလိပေါ့လေစိတ်တွေတိုးပြီးတော့ဒေါသတွေထွက်နေတတ်တယ်တချို့ဆိုလို့ရှိရင်မာနငါမငါဆိုတဲ့မာနသဘောတရားနဲ့ဘာကိုမှဘာမှရေးမဆိုင်တာမျိုးလည်းပဲရှက်စရာပါပဲတဲ့ဒါလည်းအာဟိဘိကသဘောပါပဲတဲ့မာနတို့အိတ်သာတို့မနာတို့ညူစုစောင်းမြောင်းတာတွေတချို့တရားနဲ့တရားမနာလို့ညူစုစောင်းမြောင်းပြီးတော့ပြောဆိုတာတွေဒါတွေလည်းတကယ်တော့ကိုယ်မှာအကုသိုလ်တွေဖြစ်နေတာပဲဒါကိုသူတို့ကမရှက်နိုင်ဘူးအဲ့ဒီမရှက်ခြင်းသဘောတရားကအာဟိဘိကပါပဲတဲ့ဒီကာမမှုအကုသို့မှမဟုတ်ပါဘူးဒေါသမာနအိတ်တာမစ္စရိယစတဲ့အကုသို့မှုတွေပေါ်မှာလည်းပဲမရှက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမအာဟိရိကဆိုတဲ့စိတ်တသိက်ဖြစ်ပေါ်နေတာပါပဲတဲ့အဲ့ဒီအာဟိရိကကိုပြောခဲ့တဲ့အတိုင်းဥပမာပြလို့ရှိရင်တော့တဲ့ဒုစရိုက်မှမရှက်ခြင်းသဘောဆိုတာဒုစရိုက်ပြရမှာကိုမရှက်တာကိုအာဟိရိကလို့ခေါ်တယ်ဒါဖြင့်မရှက်တိုင်းအာဟိရိကခေါ်ရမှာလားဆိုတော့မဟုတ်ပါဘူးတဲ့ကုသိုလ်ကောင်းမှုပြုရမှာမရှက်တာမျိုးဟာအာဟိရိကမဟုတ်ပါဘူးတဲ့ဒုစရိုက်ပြုရမှာမရှက်တာမျိုးကလားအာဟိရိကလို့ခေါ်ပါတယ်အဲဒီအာဟိရိကကိုပါနဲ့ဥပမာပေးတယ်လဲဆိုတော့ရွာတဲကဝက်နဲ့ဥပမာပေးတယ်ရွာသူဝက်ဆိုတာမစင်စားရမှာမရှက်ဘူးမယွံ့ဘူးအဲ့လိုမျိုးပဲအာဟိရိကကလည်းအကုသိုလ်ဒုစရိုက်ပြုရမှာကိုမရှက်ပါဘူးမညွတ်ပါဘူးတဲ့ဒါကြောင့်မို့လို့သူ့ကိုရွာသူဝက်နဲ့ဥပမာပေးပါတယ်တဲ့ဒီဘက်ကပုံနဲ့အတိုင်းပါပဲအာဟိရိကမရှက်ခြင်းသဘောဆိုတာကအကုသိုလ်မှုမပြုရမှာမရှက်ခြင်းမျိုးကိုဆိုလိုတာပါတဲ့ကုသိုလ်ကောင်းမှုပြုရမှာမရှက်တာမျိုးကိုဆိုလိုတာမဟုတ်ပါဘူးတဲ့ရွာဝက်ဟာမစင်ပင်ပုတ်ကိုကြိုက်တယ်လို့ပဲဒုသိယိုက်သမားကတော့အကုသိုလ်မှုပြုရမှာကိုမရှက်ပါဘူးတဲ့အဲ့ဒါဒီအာဟိရိကသဘောတရားအာဟိရိကတမအရှက်မရှိတဲ့ပုံပုံများရင်သဘောတရားပါပဲတဲ့အဲ့ဒါအာဟိရိကနောက်တစ်လုံးသွားမှာကတော့ဦးဇင်းတို့သွားမှာကနုတ္တပါသူတို့နှစ်ခုကဆက်နွယ်နေတယ်အနုတ္တပါဆိုတဲ့သဘောတရားကတော့မကြောက်လန့်ခြင်းသဘောဒီအနုတ္တပါဒီထို့ကြောင့်အနုတ္တပါမူမလန့်ဟူဤဟုဆိုရပါသည်အကုသိုလ်ဒုစရိုက်တွေသည်မိဒမိလျံတွေနှင့်တူ၏အနုတ္တပကပိုးပလံနှင့်တူလေသည်မိဒမိလျံသည်ကြောင်းမဲ့ဖွယ်လွန်ကောင်း၏ထို့သောပိုးပလံဟုခေါ်သောပိုးကောင်ကလေးကထိုမိလျံကိုကြောက်ရွံ့ဖွယ်ဟုမထင်ပဲရဲရဲကြီးတိုးကြလေသည်ထို့အတူအကုသိုလ်ဒုစရိုက်များသည်ဘေးဒုက္ခမျိုးမျိုးကိုဖြစ်စေတတ်သည့်အတွက်ကြောင့်မဖွယ်ကောင်းလာပါ၏ထို့သောထိုဘေးဒုက္ခတွေကိုမောဟကဖုံးကွယ်ထားသည့်အတွက်အနုတ္တပကကြောက်လန့်ဖွယ်ကိုမမြင်တော့ဘဲရဲရဲကြီးပြုဝင့်လေသည်တဲ့ဦးဇင်းတို့အနုတ္တပဆိုတာမကြောက်လန့်ခြင်းသဘောဦးဇင်းတို့စာရေးတော့ပိုးပလံလို့ရေးတာပေါ့နော်ဗမာဦးဇင်းတို့မြန်မာစကားအနေနဲ့ပြောလို့ရှိရင်တော့ပိုးပလံပုပ္ပလံမျိုးမိကိုတိုးကကိုကျိုးနေလေသည်ဆိုတဲ့အတိုင်းပဲပုပ္ပလံတွေကမိကိုကြောက်ရမှာမသိဘူးတဲ့အကုသို့ဒုစရိုက်သမားတွေကလည်းပဲထုံနီးတူသွားပါပဲတဲ့အကုသို့မှုပြုရမှာကိုမကြောက်ရွံ့ပါဘူးမကြောက်လန့်တန့်ပါဘူးတဲ့မရှက်ချင်းမကြောက်ချင်းဆိုတာအာဟိရိကအနုတ္တပရဲ့သဘောတရားတွေပါပဲအဲ့ဒီတော့အကုသိုလ်မှုကိုပြုလို့ရှိရင်တဲ့ဥစဉ်တော့အောက်မှာရေးထားတဲ့ဘေးလေးမျိုးကိုခံစားရတတ်ပါလေပထမဘေးကတော့အတ္တနုဝါဒဘေးတဲ့မိမိကိုယ်ကိုမိမိပြန်၍ဆွဆွဲကဲ့ရဲ့ခြင်းမိမိကိုယ်တိုင်မကြည်ညိုခြင်းဘေးတဲ့အကုသိုလ်မှုတစ်ခုကိုပြုလုပ်ပြီးဆိုလို့ရှိရင်ဒီပထမဆုံးဖြစ်တဲ့အတ္တနုဝါဒဘေးကိုအရင်ဆုံးတွေ့ရတာပါပဲအကုသိုလ်မှုပြုထားတဲ့ပုဂ္ဂိုလ်ကငါပြုတဲ့အကုသိုလ်ကိုဘယ်သူမှမသိလေဘူးငါကိုယ်ငါတော့သူတော်ကောင်းကြီးပဲထို့တော်လည်းငါမှခိုးကြောင်ခိုးဝဲနဲ့ပြုလုပ်ရတယ်ဆိုပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ဆွဆွဲတဲ့ ဘေးကိုအတ္တနုဝါဒဘေးတချို့ကအကုသိုလ်မှုကိုပြုလုပ်လိုက်တယ်အာဘယ်သူမှတော့မသိပါဘူးဆိုတဲ့သဘောမျိုးနဲ့တော့ရှိတယ်တွန်းတော့ကိုယ့်ကိုယ်ကိုသိနေတယ်ကိုကအမှားပြုထားတယ်အကုသိုလ်မှုပြုထားတယ်ဥမာပြင်လူသတ်မှုတစ်ခုလုပ်လိုက်တယ်ဘယ်သူမှမသိဘူးလို့ဆိုတော့လည်းပဲကိုယ့်ကိုယ်ကိုတော့သိနေတဲ့အတွက်ငါဒီအကုသိုလ်မှုပြုခဲ့မိနေပြီဆိုပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ဆွတ်ဆွဲတဲ့အတ္တနုဝါဒဘေးကိုပထမဆုံးခံရပါတယ်ပြီးတော့ပရာနုဝါဒဘေးပရာနုဝါဒဘေးဆိုတာကတော့တဲ့သူတော်ဘာတို့ကဆွတ်ဆွဲခဲ့ရခြင်းအထင်သေးအမြင်သေးခံရခြင်းဘေးပါပဲတဲ့အာဒီပုဂ္ဂိုလ်ကြီးကအကုသိုလ်မှုပဲပြုနေတဲ့ပုဂ္ဂိုလ်ကြီးပဲလို့ဘေးပုဂ္ဂိုလ်ကြီးကနေပြီးတော့ပရာနုဝါဒဘေးဆိုတဲ့ဆွတ်ဆွဲခံရခြင်းဆိုတဲ့ဘေးကိုနံပါတ်1အနေနဲ့ခံယူရတတ်ပါတယ်အဲ့လိုအတ္တနုဝါဒဘေးမိမိဘာသာဆွဆွဲတဲ့ဘေးသူတော်ဘာကငယ်ရဲ့ဆွဆွဲတဲ့ဘေးတင်လားဆိုတော့မဟုတ်ပါဘူးတဲ့ဒန္တဘေးကိုလည်းပဲခံရတတ်ပါလေဒန္တဘေးဆိုတာတော့ဒုက္ခဘေးရန်အပြစ်ဒဏ်မျိုးမျိုးခံရခြင်းဆိုတဲ့ဘေးအကုသိုလ်မှုတစ်ခုပြုလုပ်ပြီးပြီဥမာဖြင့်သူတော်ဘာအသက်တက်ပြီးဆိုရင်သူနဲ့ကိုယ့်ကိုလည်းပဲပြန်ပြီးတော့အသက်ခံရခြင်းဆိုတဲ့ဒန္တဘေးဒါမှမဟုတ်ရင်သူတော်ဟာဥစ္စာကိုခိုးတယ်ဆိုရင်လည်းပဲကိုယ့်ပစ္စည်းကိုပြန်ပြီးတော့ခိုးခံရခြင်းပဲပြီးတော့သူများသားမယားတွေကိုအမှားယွင်းစားဖြစ်နေဆိုရင်လည်းပဲကိုယ်မှာပြန်ပြီးတော့ပြစ်မှုဒဏ်တွေကိုခံရခြင်းဆိုတဲ့ဒန္တပဲတချို့ဆိုလို့ရှိရင်ထောင်ဒဏ်နေကြတယ်ငွေဒဏ်နေကြတယ်ဒါတွေဟာဒန္တပဲသဘောတွေပါပဲအဲ့လိုအကုသိုလ်မှုတစ်ခုခုကိုပြုလုပ်တဲ့ပုံကိုဒန္တပဲကိုလည်းပဲခံရခြင်းရှိပါလေဒါနေမဲ့လားဆိုတော့ဒီဘေးသုံးခုကတော့ယခုမျက်မှတ်ဘဝမှာတင်ခံစားရတဲ့ဘေးသုံးမျိုးပါပဲဒါနေလားဆိုတော့မဟုတ်ပါဘူးတဲ့ဒုက္ကတိဘေးတဲ့ဘေးဆိုတာလေးကြားတယ်ဒုက္ကတိဘေးပေါ့နော်ဒုက္ကတိဘေးဆိုတာတော့မကောင်းသောဂတိတို့ရောက်ရမိဘေးတဲ့အဲ့ဒီလိုအကုသိုလ်မှုပြုလုပ်ပြီးတဲ့ပုဂ္ဂိုလ်ကဘဝတစ်ပါးကူးပြောင်းသွားပြီဆိုလို့ရှိရင်မကောင်းတဲ့ဒုက္ကတိဘုံဘဝကိုလာရောက်ရခြင်းဆိုတော့ဘေးကိုလည်းပဲခံရတတ်ပါလေတဲ့အဲ့ဒီဘေးတွေကဥပမာအဖြစ်တချို့ကတော့အကုသိုလ်မှုတစ်ခုခုကိုပြုလုပ်ပြီးရင်လဲတဲ့ဝယ်တဲ့ပုံစံတွေကတော့အတ္တနုဝါဒဘေးပရာနုဝါဒဘေးတန္တဘေးဆိုတော့ဘေးသုံးမျိုးကိုတော့ရှောင်ရှားနိုင်ကောင်းရှောင်ရှားနိုင်ပါလိမ့်မယ်တဲ့ငါကငါလည်းမဆွတ်ဆွဲဘူးငါပြုလုပ်ခဲ့တာမှန်တယ်သူတော်ဘာတွေကကဲ့ရဲ့လဲငါတုံကဲရပဲဂိူးမဆိုင်ဘူးဆိုပြီးတော့ပရာနုဝါဒဘေးကလည်းလွတ်နိုင်တယ်ဒန္တဘေးဆိုတဲ့အတိုင်းငွေပေးပြီးတော့တရားဥပဒေကိုလွတ်အောင်ရှောင်နိုင်တယ်အတ္တနုဝါဒဘေးပရာနုဝါဒဘေးဒန္တဘေးဆိုတဲ့ဘေးသုံးမျိုးကိုရှောင်နိုင်ပြီးရှောင်နိုင်တော်လဲပဲတဲ့ဒုက္ကတိဘေးဖြစ်တဲ့တမလွန်ဘဝမှာရောက်ရမယ်ဘေးကိုတော့ဘလုံးမရှောင်ပြေးလို့မရနိုင်ပါဘူးတဲ့အကုသိုလ်မှုပြုတဲ့ပုံကိုဒီဘေးလေးမျိုးတည်းကနောက်ဆုံးဖြစ်တဲ့ဒုက္ကတိဘေးကိုတော့မုတ်ချဧကံခံစားရမှာဖြစ်တဲ့အတွက်အကုသိုလ်မှုတွေကိုမပြုမိအောင်အရှက်အကြောင်းနဲ့နေပြီးတော့ကြွားဖို့အရေးကြီးပါတယ်အရှက်မရှိအကြောင်းမရှိခြင်းကိုအနုတ္တပါအဲ့ဒီနုတ္တပကိုဥပမာအားဖြင့်ပေးလို့ရှိရင်ဆောစောကပြောခဲ့သလိုပဲပိုးဖလံအနုတ္တပကိုဗာနဲ့ဥပမာပေးတယ်လဲဆိုတော့တဲ့မိတဲ့တိုးတဲ့ပိုးဖလံလူတွေကပိုးဖလံလို့ခေါ်တယ်အဲ့ဒီအကောင်တွေဟာမိမြင်ရင်မိတဲ့တိုးဝင်တော့တာပဲဘာမှမကြောက်တော့ဘူးအဲ့ဒါလို့မကြောက်သလိုပဲအနုတ္တပပါလာရင်ဒူးစရိုက်မျိုးပြုရမှာကိုမကြောက်နိုင်တော့ဘူးဒီမှာဥပမာပြထားတဲ့ပုံလေးလိုပါပဲပိုးဖလံနေမြင်လဲမြင်ဘူးနေတွေ့လဲတွေ့ဘူးနေတဲ့အတိုင်းပဲပိုးဖလံရဲ့သဘောတရားကအနုတ္တပလိုပါပဲမကြောက်လန့်ခြင်းသဘောတရားရှိပါတယ်ပြီးတော့ဦးဇင်းတို့နောက်ထပ်တစ်ခုသွားမှာကတော့မာနအကြောင်းကတော့လူတွေလဲလူတွေကြားထဲမှာအမြဲပြောလို့ရှိပါတယ်မာနကြီးတယ်မာနထောင်လွှားတယ်မာနရဲ့သဘောတရားကတော့ထောင်လွှားတက်ကြွခြင်းသဘောသည်မမာနမိထို့ကြောင့်မာနကမှုထောင်လွှားကြွတဲ့သူဆိုသည်မာနတက်ခံရှိသူသည်တကွန်အလံကိုစိုက်ထောင်၍ထားတဲ့ကဲ့သို့ အများပေါ်၌မောင်းမော်လို၏ကြွတာတာရှိရာလူကုန်သိစည်းစိမ်ဥစ္စာပညာအဆင့်ယောဂကင်းဉျင်စသောဂုံတို့ဖြင့်သူများထက်သာနေသောအခါငါကသင်တို့နှင့်ဒူသလားငါနှင့်အဖက်တန်သလားဟုကိုယ်ကိုယ်ကိုအထင်ကြီးကသူတပားကိုအထင်သေးတတ်ပြီအဲ့ဒါမာနရဲ့သဘောပါပဲအဲ့ဒီလိုပဲတဲ့သူများထက်မသာပဲတန်းတူဖြစ်နေလျင်လေမာနတတ်ခံရှိနေသူတို့မှာဒင်းနဲ့ငါနဲ့ပါထူးသေးတယ်လေသူလောက်တော့ငါလည်းရတာပဲတန်းတူထားလျက်မန်တက်ပြန်ကြီးရာသူစည်းစိမ်စသည်တို့ကအောက်တန်းကြနေပြန်ပြန်လေမာနတတ်ခံရှိသူတို့မှာသူတို့ကငါထက်သာတော့ကောငါကဘာရေးဆက်ရမှာလဲကိုရှိမှကိုစားရကိုလုံးမှကိုရတာပဲဘသူကိုခက်ခရရလုံနေရမှာတော့ဟုအမတုနိုင်တော်လည်းပဲမှန်ပြုလျက်ပင်မာနသဘောတရားကရှိလို့မာနလည်းရှိတယ်မရှိလို့ဒန်းတူခြင်းပေါ်မှာလည်းပဲမာနထားတယ်ပြီးတော့အောက်လက်ငယ်သားဖြစ်တဲ့ဟာကိုလည်းပဲကိုကအောက်ကျနေရင်လည်းပဲမာနသဘောရှိတတ်ပါတယ်တဲ့အဲ့လိုပဲမာနရဲ့သဘောကထောင်လာတက်ကြွပြီးတော့ကိုယ်ကိုယ်ကိုမန်တက်နေတတ်ပါတယ်အဲ့ဒါဒီမာနရဲ့သဘောအဲ့ဒီမန်နေကလည်းပဲဦးဇင်းတို့ဇာတိမန်တဏမန်ပညာမန်အစင်းမန်ဆိုပြီးတော့မာနမာနတွေရှိတယ်ဇာတိမန်နဲ့အနေနဲ့ပြောရလို့ရှိရင်ငါတို့ဇာငါတို့အမျိုးမှမြင့်မြတ်တယ်ဦးဇင်းတို့အိန္ဒိယမှာဆိုရင်ပို့ပြီးထင်ရှားပါတယ်သူတို့ဇတ်နေဇတ်မြင့်နေလေခွဲကြပြီးတော့အများရန်ဆက်ဆံနေရှိကြတယ်အဲ့ဒါဒီဇာတိမန်မိမိတို့ရဲ့မျိုးမှမြတ်တယ်တခါတလေတွေ့ရတတ်ပါတယ်ဦးဇင်းတို့လူလောကမှာတယောက်နဲ့တယောက်အိမ်အောင်ပြုကြတော့မယ်ဆိုရင်မိဘတွေကနေသဘောမတူကြဘူးဟာငါတို့အမျိုးကဘလို့မျိုးဟလာတကယ်တော့လေစီစစ်ကြည့်ရင်တော့ဒီယုံနာနှစ်ပါးယုံနာနဘာနဲ့ခန္ဓာ၅ပါးပဲရှိကြတဲ့ပုံကိုယ်တွေပါပဲတိုးတော်လည်းပဲမန်တက်နေကြတာပေါ့လေအဲ့ဒီလိုအမျိုးကိုမှီပြီးတော့မန်တက်တာကိုတော့ဇာတိမန်တချို့ကဒနမန်စီစဉ်ဥစ္စာကြွယ်ဝချမ်းသာတယ်ဆိုပြီးတော့ကိုယ်ကိုယ်မန်တက်နေတာဒီဒနမန်တချို့ကပညာရေးပညာရေးတချို့များဆိုရင်ပညာတော်ပြီးတော့ပညာသင်တယ်ဆိုတာကတကယ်တော့ဒီဟာတွေကိုသိပြီးတော့ကိုယ့်ကိုယ်ကိုနှိမ့်ချပြီးနေတတ်အောင်သင်ကြရတာတို့တော့လည်းပညာတတ်လာလေမာမာနာကြီးပြီးတော့မြင့်သွားလေကိုတတ်တဲ့ပညာကိုတောင်းမှာပဲသူတော်ဘာကိုရှော့ရှော့ရှူရှူမပေးခြင်းနဲ့မာမာနာတွေခံလာတတ်တယ်အဲ့ဒါဒီမကောင်းတဲ့မန်နေမာမာနာတွေပါပဲအဲ့ဒါဒီအကုသို့မှုတွေအဲ့လိုပညာနဲ့ပတ်သက်ပြီးမာမာနာတွေဖြစ်နေရင်တော့ပညာမန်လို့ခေါ်ပါတယ်အစင်းနဲ့ပတ်သက်ပြီးတော့မာမာနာဖြစ်ရင်တော့အစင်းမန်နဲ့ရုပ်ရည်အစင်းလှပတဲ့ဂုံကိုမာမာနာတက်ပြီးတော့နေမယ်ဆိုလို့ရှိရင်အစင်းမန်နဲ့ဦးဇင်းတို့ဖရာရှင်လက်ထက်တော်ခါကာလတုန်းကခေမာမိဘရာဆိုတာကြားဘူးပါလိမ့်မယ်သူ့ကိုသူ့ကိုအလှဆုံးဘသူမှသူ့ကိုမမိဘူးဆိုပြီးဖရာစီတော်မသွားပဲနေတာနိကြာဘူးဝိသားတွေပါပဲအဲ့ဒါဒီအစင်းမှန်ပါပဲနောက်ဆုံးတော့ဘုရားစီရောက်တဲ့အခါကျတော့ဘုရားကနေပြီးတော့တကယ်ဖန်ဆင်းပြလိုက်တော့သူ့ရဲ့မာမာနတွေကြားပြီးတော့ဘိက္ခုနီဖြစ်ပြီးတော့ပြိနိဗ္ဗာန်ဆံသွားရပါတယ်တဲ့အဲ့ဒါဒီမာမာနရဲ့သဘောတရားဇာတိမန်တဏမန်ပညာမန်အစင်းမှန်ဆိုပြီးတော့မာမာနတွေရှိပါတယ်အဲ့ဒီမာမာနရဲ့တဘောတရားကိုဥပမာပြလို့ရှိရင်တော့မာနကိုဗာနဲ့ဥပမာပေးတယ်ဆိုတော့တကွန်အလံနဲ့ဥပမာပေးတယ်သူကအထက်ကားကြီးနေတာကိုအလံဆိုတာသူများအပေါ်ကားကြီးကြွားကြွားရွာရွာနဲ့မာနကလည်းဒီအတိုင်းပဲတဲ့မာနရှိလာရင်ငါဆိုမှငါဆိုပြီးတော့ထောင်လွှားတတ်ကြတယ်မာနကတော်တော်ဆန်းတယ်တဲ့ကောင်းစားနေမှမာနဖြစ်တာမဟုတ်ဘူးနေကြနေလည်းပဲနေကြတဲ့အလိုက်မာနဖြစ်တာပဲစာထဲမှာပါတဲ့ဟိနမန်ဆိုတာကိုကယုံညံ့နေတော့လေယုံညံ့တဲ့အလိုက်မာနရှိနေတာပဲစောစောကပြောခဲ့သလိုပေါ့ကိုကယုံညံ့နေတော့ငါသူလောက်မရှိလေဘာရေးဆိုင်စရာရှိမှလဲဆိုတော့ မာမာနာမျိုးလည်းဖြစ်တတ်ပါတယ်တဲ့အဲ့ဒါတော့မာနာရဲ့သဘောတရားပေါ့နော်နောက်တစ်လုံးသွားမှာကဥစဉ်တို့အိတ်တာဒီကနေ့သွားခဲ့တာတွေကတော့ဥစဉ်တို့လူကြားမှာဥစဉ်တို့မြန်မာစကားကြားမှာပြောလိပြောတာရှိတယ်စကားလုံးတွေပါပဲအများသောအားဖြင့်အတိတ်ပြန်အားဖြင့်လည်းပြီးပြီးသားတွေပါပဲအခုနောက်တစ်လုံးသွားမှာကတော့အိတ်တာကြောင့်အိတ်တာဆိုတဲ့သဘောတရားကတော့ယူသူချင်းမနာလိုချင်းသဘောတို့ဒီအိတ်တာပင်ဒီထို့ကြောင့်အိတ်တာလျံမှုလွန်ယူသူဤဟုဆိုရပါသည်သူတစ်ပါးလှကြောင်းဥစ္စာပေါ်ကြောင်းပညာတက်ကြောင်းအကျင့်ကောင်းကြောင်းစသောဂုဏ်သတင်းများပြောပြလာလျင်မနာလိုချင်းနားမထောင်လိုချင်းနားမထောင်လိုယုံသာမကတော့ပဲဇီးကွက်လောက်တော့ငှက်တိုင်းလှရဲ့ဒီလိုယုံတော့ခြုံတိုင်းရှိရစသည်ဖြင့်နှုတ်ခမ်းစုကပါဇတ်ရွက်ကမျက်စောင်းထိုးကနှင့်ပြောဆိုခဲ့ရတတ်ခြင်းသည်အိမ်မာသဘောကြည်သည်ကိုထက်သာမနာလိုအကြံတူရန်သူအလောက်တူညူသူဟုဆိုရရှိသည့်အတိုင်းဤအိမ်မာသည်အလောက်တူ၍ကိုထက်သာနေသူဤအပေါ်မှာဖြစ်တတ်သည်ငပိတဲ့ကရွှေတဲ့ဤအပေါ်မှာအိတ်တာဖြစ်ဖို့ခဲရင်တော်လည်းပဲရွှေတဲ့ချင်းချင်းငပိတဲ့ချင်းချင်းယဟန်တန်ကချင်းချင်းဓမ္မကတိကချင်းချင်းစာကြဖုန်းကြီးချင်းချင်းဆရာတော်ချင်းချင်းတင်းပြောကအိတ်တာဖြစ်တတ်ကြသည်အိတ်တာဖြစ်တယ်အိတ်တာဖြစ်တယ်ဆိုတာကတော့အားလုံးတန်တူရည်သူဖြစ်လာရင်အိတ်တာဖြစ်တတ်တာပေါ့နော်စောစောပြောလို့ငပိတယ်ကနေပြီးတော့ရွှေလေတော့သွားပြီးတူပြီးအိတ်တာဖြစ်မှာမဟုတ်ဘူးပေါ့နော်အိတ်တာဖြစ်လာပြီးဆိုရင်တန်တူရည်သူဖြစ်လာတဲ့အတွက်အိတ်တာသဘောဖြစ်လာတတ်ပါတယ်အဲကြောင့်မလို့အိတ်တာရဲ့သဘောတရားကတော့အဲ့ဒီလိုရှိတတ်ပါတယ်အိတ်တာပြီးတော့အိတ်တာအကြောင်းနောက်ထပ်ဆက်ပြီးပြောရမယ်ဆိုလို့ရှိရင်သူ့ရဲ့ကံစားဉာဏ်စားဝိရိယစံကြောင့်မိမိထက်သာလွန်၍တိတ်တိုးတက်နေသူကိုအတင်းအဖြစ်ပြောကအိတ်တာဖြစ်မှုကြောင့်ထိုသူမှာအကျိုးမရောက်ဘဲမိမိမှာသာပညာရှိတို့အထင်သေးခံရမည်အပြင်ဘဝတန္တရာ၌လည်းယခုထက်အောက်ကျဖို့အကြောင်းမကောင်းသောတရားတစ်မျိုးဖြစ်၍စင်စစ်ပယ်ရှားထိုင်လာပေသည်အိတ်တာရဲ့သဘောကတော့မိမိပါကမိမိပဲအကုသိုလ်မှုတွေပွားနေတာဖြစ်တဲ့အတွက်ဒီအိတ်တာမျိုးကိုမဖြစ်အောင်ပယ်ရှားရမယ်။ဥပမာတစ်ခုလေးပြောရလို့ရှိရင်တဲ့မြတ်ကူကိုမနာလိုသောဝတ်များအကြောင်းဟိမဝန္တာရဲ့တောင်ကြီးမှာရှိတဲ့မြတ်ကူအတွင်းမှာရှင်သေတစည်းအောင်းနေတယ်ရှင်သေတစုံပေါ့နော်။အဲလိုအောင်းနေတဲ့အခါမှာထိုကူဤမနီးမဝဲမှာလဲဝတ်အများနေကြတယ်ထိုဝတ်တို့သည်မြတ်ကူအတွင်းကခြင်းသိကိုမြင်နေရသဖြင့်အမြဲကြောက်ရွံ့ကမြတ်ကူ၏အယောင်ကိုပင်အပြစ်မြင်နေကြ၏အခါတစ်ပါး၌ထိုဝတ်အများတိုင်ပင်ကရွှွညွန်တဲ့၌လူပြည်လျင်ထိုညွန်ဖြင့်မြတ်ကူကိုအယောင်မှိန်ပေါ်အောင်ပုတ်တိုက်ကြလျာမြတ်ကူမှာအယောင်မညိုးဘဲတိုး၍ပြောင်းလာလေသည်ထို့အတူပဲမိမိထက်သားသူကိုမနာလို၍အပြစ်ပြောစီရင်မိမိမှသာအနေခက်၍အထက်တန်းရောက်ပြီးသူမှတိုး၍သာပြောင်းဝယ်ရှိနေသည်ထုံနီးတူသွားပါပဲအိတ်တာနဲ့ပတ်သက်ပြီးတော့မိမိကလည်းမနာလိုညူသူဆောင်းမြောင်းပြောတော်လည်းပဲသူတို့ထက်တန်းရောက်ပြီးသားပုဂ္ဂိုလ်မြင့်မြတ်ပြီးသားပုဂ္ဂိုလ်ကတော့ပို့ပြီးတော့ပဲတိုးတက်ပြီးတော့သွားမှာပါပဲတဲ့မြတ်ကူကိုမနာလိုတဲ့ဝတ်များလိုပါပဲပေါ်တိုင်းလေးပြောင်းလေးဖြစ်သွားမှာပါပဲတဲ့ဒါကြောင့်အိမ်မာမှုကိုမိမိတို့ရှောင်နိုင်လျက်ရှောင်ကြရမယ်နောက်တစ်လုံးကတော့ဦးဇင်းတို့မစ္စရိယာသူတို့ချင်းဆက်နွယ်နေတဲ့စကားလုံးတွေပါပဲအိမ်သာနဲ့မစ္စရိယာဆိုတဲ့သဘောကတော့ဝင်းတိုးချင်းသဘောကိုမစ္စရိယာသည်ထို့ကြောင့်ပြောထူမစ္စေဝင်းတိုးလေတဲ့ဟုဆိုပြီးယခုကာလ၌မလူရက်မပေးကမ်းရက်သောသူကိုမစ္စရိယရှိသူဟုခေါ်ကြသည်မစ္စရိယကမလူခြင်းမပေးခြင်းမှုမျိုးမဟုတ်ပါဘူးတဲ့သူတစ်ပါးတို့အာမရစေခြင်းသောသဘောသာသည်တချို့ကအာသူကမစ္စရိယရှိတယ်မလူဘူးပေါ့နော်အဲ့လိုပြောလို့ရှိပါတယ်တဲ့အဲ့ဒါဒီမှားပါတယ်တဲ့ ူတော်ဘာတို့အာမရစီခြင်းတဲ့သဘောတရားဒီသာလျင်မစ္စရိယသဘောဖြစ်ပါတယ်ထို့ကြောင့်မလူခြင်းမပေးခြင်းမှုတို့မှာမိမိပစ္စည်းကိုတွယ်တာသောလောဘသဘောသာဖြစ်ပါသည်မိမိပစ္စည်းကိုဖြစ်စေအခြားပစ္စည်းကိုဖြစ်စေဂုံကိုဖြစ်စေသူတော်ဘာမရလေမရစီလို့သောသဘောကိုသာဝင်တော်မှုမစ္စရိယသဘောဟုမှတ်ပါအဲ့ဒီမစ္စရိယကလည်း၅မျိုးရှိပါတယ်မစ္စရိယအနေနဲ့အာဝါဒမစ္စရိယမိမိနေရာအကြောင်းကံအိယာစသည်တွေပေါ်မှာဝင်တူခြင်းမျိုးကိုအာဝါဒမစ္စရိယအရေးအာဝါဒပေါ်မှာဝင်တူတာမျိုးဖြစ်ပါတယ်တန်ခါများနဲ့သက်ဆိုင်သောတန်ခိကကြောင့်အိယာနေရာကိုမိမိရသည့်အခါထိုကြောင့်သောအခြားတန်ဃာတော်များကိုမလာစေခြင်းမလာစေခြင်းမျိုးသည်သို့သောမကောင်းဆိုးဝါးသောယဟန်များမလာစေခြင်းမလာစေလိုခြင်းမျိုးကတော့မစ္စရိယမဟုတ်ပါဘူးတဲ့ဤအဝတ်မစ္စရိယရှိသူသည်တေသောအခါထိုကြောင့်၌ပင်ပြိတ္တာဖြစ်နေတတ်သည်သို့မဟုတ်တန်အင်ငယ်၌ကြည်ရတတ်သည်ခံစားရတတ်ပါတယ်အဝါဒမစ္စရိယဖြစ်ခဲ့လို့ရှိရင်အဲ့ဒီမိမိဆွဲနေတဲ့အိယာနေရာကြောင်းပေါ်မှာဆွဲတဲ့အတွက်အဲ့ဒီနေရာမှာပြိတ္တာဖြစ်တတ်ပါတယ်ပြိတ္တာမဖြစ်ခဲ့လို့ရှိရင်လည်းပဲငရဲမှာကြပြီးတော့တန်အင်ငရဲမှာခံရခြင်းဆိုတဲ့အကျိုးကိုရရှိတတ်ပါတယ်ဒါတော့ပထမဆုံးနံပါတ်1တန်
ခါကိုပြောတာပါလူတွေလည
်းလူတွေလည်းအတူတူပဲပေါ့တန်ဃာများနဲ့သက်ဆိုင်တဲ့တန်ကြီးကကြောင်းထုံနီးတူသွားပဲမိမိအိမ်တို့စာဦးတို့နဲ့ပတ်သက်ပြီးတော့နှမျောတွန့်တူပြီးတော့ဝင်းဒိုးနှမျောမယ်ဆိုရင်ဒီလိုပဲမစ္စရိယအဝါဒမစ္စရိယဖြစ်ပါတယ်။များသောအားဖြင့်တန်ဃာဒီသီလရှင်တွေမှာဖြစ်တတ်တဲ့သဘာဝရှိလို့မလို့ပေါ့နော်။လူတွေမှာတော့ကိုယ်အိမ်ကိုယ်ပိုင်ဖြစ်တဲ့အတွက်လောကြီးပြဿနာမရှိဘူးပေါ့နော်။တန်ဃာတွေကြတော့အများဆိုင်တန်ခိကအကြောင်းကြီးအစာဦးတွေအဲ့လိုမှဖြစ်နေဖြစ်တာရှိတတ်ပါလေ။နံပါတ်1ကတော့ကုလမစ္စရိယမိမိရဲ့မျိုးနှင်းတကာရကမများကိုဝန်တုံမှု။ဒါလည်းပဲများသောဖြင့်တန်ဃာတွေမှာဖြစ်နေဖြစ်တာရှိရပါတော့။မိမိဆွေမျိုးကိုဖြစ်စေတကာရကမမျိုးကိုဖြစ်စေအခြားတန်ဃာများမလာစေလို့မဆက်ဆံစေလိုခြင်းသည်တို့သောသရာတရားကိုဖြတ်စည်းမီရုံမှာဆိုးဝါသောယဟန်များနှင့်မဆက်ဆံစေလိုခြင်းမှာမစ္စရိယမဟုတ်ပါဤကုလမစ္စရိယရှိသူသည်မိမိတကာတကမတို့၌သူများဆက်ဆံနေသည်ကိုမြင်တွေ့ရသောအခါဝန်တဲ၌ပူပူလောင်လောင်ဖြစ်၍သွေးအံတတ်၏ဝမ်းလျှော့တတ်၏ဥအပိုင်းပိုင်းပြတ်တတ်၏သို့မဟုတ်လို့ရှိရင်လည်းပဲနဘဝ၌လတ်လာပါပါရှာတတ်ပါလေနံပါတ်2ကတော့ကုလမစ္စရိယမိမိရဲ့အမျိုးပေါ်မှာမိမိရဲ့တရားရကမအပေါ်မှာဝင်တူခြင်းသဘောတရားပါပဲနံပါတ်3ကတော့ကုလမစ္စရိယပစ္စည်းလတ်လာပါကိုဝင်တူမစ္စရိယဟုတ်ဆိုလာဘမစ္စရိယเนาะနံပါတ်3ကလာဘမစ္စရိယပစ္စည်းလတ်လာပါကိုဝင်တူနှမျောမှုသူတော်ဘာတို့ဟာပစ္စည်းလတ်လာပါမရစေလိုခြင်းသည်တို့တော်ရရှိသောလတ်လာဘကိုမတရားသုံးဆွဲမိယဟန်ကိုမရစေလိုပဲတရားသဖြင့်သုံးဆွဲသောယဟန်တို့ကိုရစေလိုခြင်းမှာလာဘမစ္စရိယမဟုတ်ပါဤလာဘမစ္စရိယရှိသူသည်ပင်ပုတ်ငရဲ၌ကျက်၍ပင်ပုတ်ကိုစားနေရတတ်ပါသည်တဲ့ပင်ပုတ်ငရဲမှာဖြစ်ရခြင်းဆိုလည်းအကျိုးကိုရရှိနိုင်တယ်လာဘမစ္စရိယလန္ဒဝနပတ်သက်ပြီးတော့ဝင်တုံနှမျောမှုပင်ပုတ်ဆိုတာကတော့မစင်ကိုပြောတာပေါ့မစင်ပင်ပုတ်ဆိုတာဟုတ်ကဲ့အဲ့ဒါဆိုတော့အဲ့ဒါနေစားရတဲ့ငရဲမှာဖြစ်တာတတ်ပါတယ်နံပါတ်၄ကတော့ဝဏမစ္စရိယကိုအစင်ကုံတဲ့နှမျောလုံး၌ဝင်တုံမှုမိမိတဲ့အစင်လှမီကိုဝင်တုံမှုမိမိတဲ့ကုံကြီးမီကိုဝင်တော်မှုသည်ဝဏမစ္စရိယပင်သည်ဤဝဏမစ္စရိယရှိသူသည်ဘဝတန္တရာဝေရောအစင်းစောဝတတ်ဤဂုံတရင်နဲ့ညံဖြင်းတတ်တယ်မိမိရဂုံတရင်မကျော်မကောင်းတရင်တွေပြန့်လွင့်တတ်တယ်ဆိုလို့ရှိရင်မိမိတို့ကဝဏမစ္စရိယတွေပြုလုပ်ခဲ့မိတော့ပဲလို့စင်ကြံလို့ရတာပေါ့နော် နံပါတ်5ကတော့ဓမ္မမစ္စရိယမိမိတတ်သိသောတရားတတ်ပညာကိုဝန်တုံမှုဓမ္မမစ္စရိယရှိသူသည်မိမိတတ်သိသောအတ္တပညာစာပေပညာလက်မှုပညာနှုတ်မှုပညာများကိုသူတော်ဘာတတ်သိမှဆိုသောကြောင့်မေးလာရင်ကောင်းမွန်စွာမပြောလို့ချင်းရေကူးထားသောပညာများကိုမပြလို့ချင်းစာချသောအခါမိမိလိုတတ်မီဆို၍အကောင်မပြောလို့ချင်းဖြစ်တတ်သည်သို့တော်လည်းစာပေတတ်ပြီးနောက်ထိုစာကိုမတရားသုံးဆွဲမည်သူသာသနာဖြတ်မည်သူတို့အားမပြောပြခြင်းတို့မှာမစ္စရိယမဟုတ်ပါဘူးတဲ့ဤဓမ္မမစ္စရိယရှိသူသည်ဖြစ်နေရာဘဝတို့၌အဖြစ်အားဖြစ်တတ်သည်သို့တော်သို့မဟုတ်လို့ရှိရင်ပြာဘူးငရဲ၌ကြည့်ရတတ်ပြီးခံစားရတတ်ပါလေအဲ့တော့မစ္စရိယ၅မျိုးပါเนาะအဲ့မစ္စရိယ၅မျိုးနဲ့ပတ်သက်လို့ဦးဇင်းတော်ဘုရားရှင်လက်ထက်တော်ခါကာလတုန်းကလောတကတိတ်တာဆိုတဲ့ယဟန်တစ်ပါးရှိခဲ့ဘူးပါလေကတ္တဗဘုရားရှင်လက်ထက်တော်ခါကာလတုန်းကသူပြုခဲ့ဘူးတဲ့ဒီမစ္စရိယအပြစ်ကြောင့်ဒီဘဝမှာလာပြီးခံစားကြရတယ်ကတ္တဝဘုရားရှင်လက်ထက်တော်ခါကာလတုန်းကယဟန်တစ်ပါးကရှိခဲ့တယ်။အဲဒီယဟန်တစ်ပါးကစာတ္တပေဒသီလဖြူစင်တဲ့ယဟန်တစ်ပါးပါပဲ။အဲဒီယဟန်တစ်ပါးရဲ့အကြောင်းကိုလာပြီးတော့ယဟန်တာဖြစ်တဲ့ယဟန်တစ်ပါးကလာပြီးသရင်သုံးတယ်။သုံးတော့ကျောင်းတကာအိမ်ကိုမနဲ့ကျောင်းတကာကြီးညိုတဲ့ယဟန်ပေါ့လေ။အဲဒီလာသရင်သုံးတာကအဲဒီယဟန်နဲ့ကျောင်းတကာကနေမနဲ့ကြရင်သူ့အိမ်ကိုစွန်းစားကြွဖို့ပင့်ဖိတ်တော့ကျောင်းတိုင်ဖြစ်တဲ့ယဟန်တော်ကနေပြီးတော့မနဲ့မိုးလင်းတဲ့အခါကျတော့ဒီဘားစီလေးကိုလက်ကလေးနဲ့ခောက်ပြီးတော့မနှိုးပေါ့လေအာဂန္ဓုယဟန်ကမနှိုးတဲ့အတွက်ဆိုပြီးသူကိုယ်တိုင်သူ့ဟာသူကြွသွားပြီးတော့အိမ်မှာဆွန်းစားတယ်ဆွန်းစားတော့ကျောင်းတကာကနေပြီးတော့အာဂန္ဓုယဟန်မပါဘူးလားလို့ပြီးတော့အာတကာကြီးယဟန်ကဟိုမှာအေးကြီးနေလိုက်တာကြီးစီခောက်တာတော့မနှိုးလို့ထားခဲ့ရတယ်ပေါ့လေသောတော်လည်းပဲအကြောင်းတကားကတော့သူအကြောင်းတိုင်ဆရာတော်အကြောင်းတိုင်ဘုန်းကြီးယဟန်ရဲ့စိတ်တော်ဓာတ်ကိုတည်တဲ့အတွက်တော့သူပြန်တဲ့အခါမှာဆွန့်နေထည့်ပြီးတော့ပေးလိုက်တယ်ပေးလိုက်တဲ့အချိန်မှာအဲဒီအာဂန္ဓုယဟန်ကတကယ်တော့ယဟန်တာဖြစ်နေတော့သူ့ရဲ့အကြောင်းတိုင်ယဟန်ရဲ့စိတ်ထားကိုတည်တော့သူကစောစောထပြီးတော့ကောင်းကင်ခရီးကနေပြန်ကြွသွားတယ်ပြန်လာတဲ့အခါမှာမတွေ့ဘူးအဲလိုထည့်ပေးလိုက်တဲ့ဆွန့်နေကိုလည်းပဲလမ်းမှာပဲသွန်ပြီးတော့ထားခဲ့တယ်ထားခဲ့ပြီးကြောင်းရောက်တော့မတွေ့တော့ကြမှာသူမှားမှန်သိရတယ်ပေါ့နိအဲ့ဒါဒီကြောင်းတကားပေါ်မှာနှမျောဝန်တွန်တိုတာဒီကုလမစ္စရိယနော်ကြောင်းတကားကိုရဲ့ကြောင်းတကားကိုသူများယဟန်ကြီးညိုသွားမှာကိုနှမျောဝန်တွန်တိုတဲ့အတွက်ကုလမစ္စရိယကိုကြောင်းမှာလာပြီးတော့တဲခေါ်ပြီးတော့အဲ့လိုကြောင်းတကားကြည့်ညိုပြီးတော့အခုတော့စားကောင်းနေစားနေရတာပဲဆိုပြီးတော့เจ้าကနေမပြန်မဲနေမှာစိုးရိမ်နေတဲ့အတွက်အာဝါဒမစ္စရိယအဲ့လိုမစ္စရိယတွေဖြစ်ပြီးတော့နေလိုက်တာယခုဂေါရမဘုရားရှင်လက်ထက်တော်အခါကာလကြတော့သူကရွာကြီးအင်းကြီးတထောင်ရှိတဲ့ရွာကြီးတရွာမှာလာပြီးတော့ကိုဝင်တယ်တဲ့သူကိုဝင်တယ်တဲ့အချိန်ကစားပြီးတော့အဲ့ဒီရွာသူကအဲ့ဒီဘဝကနေပြီးတော့ကျင်လည်လာလိုက်တာဘလူးဘဝနဲ့ဘဝ900ခွေးဘဝနဲ့ဘဝ900ကျင်လည်လာပြီးတော့ယခုခေါရမဘုရားရှင်လက်ထက်တော်ခါကာလကြတော့အဲ့ဒီရွာကြီးတရွာမှာအင်ကြီးပေါင်းတထောင်ရှိတဲ့ရွာကြီးတရွာမှာလာပြီးတော့ကိုဝင်တယ်တဲ့ကိုဝင်တယ်တဲ့အချိန်ကစပြီးတော့အဲ့ဒီရွာကြီးမှာမင်းပြင်းမင်းတန်9ကြိမ်တင့်နေမိဘေးတန်နေ9ကြိမ်တင့်ရင်ပြီးတော့ဆင်းရင်ရရဖြစ်တဲ့တငါရွာကြီးမှာသူကိုဝင်တယ်ဘောဆိုကြတဲ့ကအဲ့ဒီငားတွေမရတော့ဘူးရွာသူရွာသားတွေဆင်းရဲကြတယ်အဲ့ဒီအချိန်မှာရွာရဲ့တကြီးကနေပြီးတော့ဒီလိုနေလို့တော့မဖြစ်တော့ဘူးတို့တော့ဖြေရှာမှပဲဆိုပြီးရှာလိုက်တဲ့အခါမှာငားရသည်တစ်ပိုင်းပိုင်းပိုင်းပြီးတဲ့အခါကျတော့သူပါသွားတဲ့ဘက်ကဆင်းဆင်းရဲရဲထပ်ဖြစ်အဲ့ဒီငားရကိုထပ်ပြီး250သည်တဝက်စီတဝက်စီနဲ့အဲ့လိုခွဲစိတ်လာလိုက်တာနောက်ဆုံးတော့သူတအိမ်မဲကြံတော့တယ်အဲ့လိုကြံတော့သူမိခင်ဖြစ်တဲ့လူကတော့မိခင်ကတော့သူ့ကိုမွေးဖွားပြီးတဲ့အခါမှာသူ့ကိုခွက်ကလေးပေးပြီးတော့တောင်းရန်စားပြီးတော့ဆိုပြီးမိခင်ဖြစ်သူကလည်းထွက်ပြေးရတော့တယ်သူ့ကိုမှီပြီးတော့အကုသိုလ်ကိရကရိုက်တဲ့အတွက်အဲ့ဒီမှာရင်သူကနေပြီးခွက်ဆွဲတောင်းစားရင်းရနေအသက်9နှစ်အရွယ်လေး ရောက်ရောရှင်သာရိပုတ္တရာနဲ့တွေ့ပြီးတော့သူ့ရဲ့နောက်ဆုံးဘဝပဲသူဒီဘဝမှာပဲသူကနိဗ္ဗာန်ဝင်ရမယ့်ဘဝဖြစ်တော့ရှင်သာရိပုတ္တရာနဲ့တွေ့ပြီးသူ့ကိုရှင်ယဟန်ပြုပေးလိုက်တယ်ရှင်ယဟန်ပြုပေးပြီးတော့ရှင်သာရိပုတ္တရာသူနဲ့အတူဆုံးခံခေါ်သွားတယ်ခေါ်သွားတဲ့အချိန်မှာလည်းသူ့ရဲ့အကုသိုလ်မှုကြောင့်ရှင်သာရိပုတ္တရာဒီပင်လျင်ဆုံးမရပဲဖြစ်ရတယ်အကုသိုလ်မှုအင်မတန်မှကြောက်စရာကောင်းပါတယ်နော်အဲ့လိုဖြစ်တော့နောက်ဆုံးအဲ့လိုတော့မဖြစ်စေကြည်ဘူးမဖြစ်ချေဘူးကဲကိုရင်ပြန်နှင်းဆိုပြီးတော့ရှင်သာရိပုတ္တရာဆုံးခံပြီးတော့ကျွေးတဲ့အခါမှာလည်းပဲသူ့မှာဝဝလင်းလင်းမစားရပါဘူးတဲ့စောစောကပြောခဲ့တဲ့ကုလမစ္စရိယအဝါဒမစ္စရိယဒီမစ္စရိယဆိုတဲ့အကုသိုလ်အကျိုးပေးမှုကြောင့်အဲ့လိုနဲ့ပဲနောက်ဆုံးပရိနိဗ္ဗာန်စံမဲ့နေ့စတုမတူကိုကောသလဘယင်ကြီးစီကနေလှူခံပြီးတော့ရှင်သာရိပုတ္တရာကိုယ်တိုင်ကင်ပြီးကျွေးမှာပဲအိမ်မှာစတုမတူစားပြီးတော့ပရိနိဗ္ဗာန်ဆံသွားရပါတယ်။ဒါရဲ့အကျိုးကတော့နောက်ဆုံးဒီမစ္စရိယဖြစ်ခဲ့တဲ့အကုသိုလ်အကျိုးပါပဲတဲ့။နောက်ဆုံးမှာတော့သူယဟန္တာဖြစ်ပြီးတော့လောသကတိတ်သာဆိုတဲ့အမည်နဲ့ပဲပရိနိဗ္ဗာန်ဆံသွားပါတယ်။ဒါမစ္စရိယရဲ့အကျိုးရရှိတဲ့အကျိုးတွေပါပဲနော်။နောက်တစ်လုံးကတော့ကုတ်ကုတ်စာကုတ်ကုတ်ဆာအကြောင်းကတော့တဲ့နန္ဒတဖန်ပူပန်ခြင်းသဘောသည်ကုတ်ကုတ်ဆာသည်ထို့ကြောင့်ကုတ်ကုတ်ဆာကနန္ဒတဖန်ပူပန်ထံပြင်းဟုဆိုသည်ဤကုတ်ကုတ်ဆာ၏နန္ဒတဖန်ပူပန်မှုသည်အကုသိုလ်ပြုပြီးမှပြုမိတာမှားလေစွာဟု၎င်းကုသိုလ်မပြုခဲ့မိ၍မပြုမိတာမှားလေစွာဟု၎င်းနန္ဒရခြင်းနှမျိုးရှိပါတယ်တချို့ကအကုသိုလ်ပြုလုပ်ခဲ့လို့အရောအကုသိုလ်ပြုလုပ်ခံမိတာမှားလေတယ်လို့နောင်တရတာရှိတယ်။တချို့ကတော့ကုသိုလ်မပြုခဲ့မိ၍တေဂာနိကာလမျိုးမှာမှာဩငါကုသိုလ်မပြုခဲ့မိတာမှားလေစွာလို့နောင်တရခြင်းမျိုးကတော့ကုတ်ကုတ်ဆသဘောပါပဲတဲ့။အဲ့ဒီနေရာမှာလည်းပဲဦးဇင်းတို့ကုတ်ကုတ်ဆနဲ့ပတ်သက်ပြီးတော့နောင်တရတာကိုဦးဇင်းတို့ဒုသနာတော်ဆိုတာဦးဇင်းတို့ကြဘူးပါလေအလုံးဒုသနာတော်တထေသ၄ယောက်ရှိခဲ့ဘူးလေအဲတထေသ၄ယောက်ကနေပြီးတော့ဒီမြတ်စွာဘုရားလက်ထက်တော်အခါကာလမှာသူတို့ကအဲတန်ရေဘူးငရဲမှာခံနေရတော့တယောက်သောတထေသကနေတက်လာလိုက်တယ်တက်လာပြီးတော့သူပြောချင်တာကိုစောင်းအောင်ပြောမသွားနိုင်ဘူးဒုဆိုတဲ့အတန်လေးတစ်ခုပဲထွက်ပြီးပြန်ပြီးတော့ငရဲမှာရောက်သွားတယ်နောက်တယောက်ကတက်လာလိုက်တယ်ပါဆိုတဲ့အတန်လေးဆုံးပြီးတော့အောက်ကိုပြန်ငရဲမှာပြန်ပြီးတော့ခံလိုက်ရတယ်။နောက်တစ်ယောက်ကတော့တက်လာလိုက်ပြီးတော့နာဆိုတဲ့အတန်လေးကိုပြောပြီးတော့ပြန်ဆင်းသွားရတယ်။နောက်တစ်ယောက်ကကြတော့ပေါ်ဆိုတဲ့အတန်လေးကိုပြောပြီးတော့သူငရဲမှာပြန်ပြီးတော့ဆင်းသွားရတယ်။အဲ့ဒီဟာကိုအကြောင်းပြုပြီးတော့ဒုသနာတော်ဆိုပြီးတော့ဦးဇင်းတို့ပြောလေးပြောတာရှိတယ်။ဒုဆိုတာကတော့တဲ့ဒုစီဝိတမစီဝိမာတဲ့မကောင်းသောအမှုမကောင်းသောအသက်မွေးမှုပြုခဲ့မိခြင်းကိုပြန်ပြောပြခြင်းလေငါတို့ဟာတထေသဘဝတုန်းကငါတို့ကကောင်းမှုတွေမပြုခဲ့မိပဲနဲ့မကောင်းသောအသက်မွေးမှုတွေနဲ့သူများသားမယားတွေကိုစော်ကားပြီးတော့ပြစ်မှားခဲ့တယ်အဲ့ဒီအတွက်ကြောင့်ငါတို့ကငါမှာငရဲခံနေရတယ်ဆိုတာလေးကိုသူကပြည့်ပြည့်စုံစုံပြောခြင်းလို့တက်လာတာတို့မိမဲ့သူ့ကိုငရဲဆွဲချလိုက်တော့ပြောချိန်မရပဲဒုဆိုတဲ့အတန်လေးပဲထွက်ခဲ့ရတယ်။နောက်တစ်ယောက်ကကြတော့တဆိုတဲ့အတန်လေးထွက်ပြီးတော့တတိဝတ္တသဟတာနိနှစ်ပေါင်း6ပေါင်းတိုင်တိုင်ငရဲ၌ခံစားနေရပုံကိုသူကပြောချင်တာ။ငါတို့ရဲ့အကုသိုလ်မှုတွေကြောင့်ငါတို့ဟာငရဲမှာနှစ်ပေါင်း6ပေါင်းတိုင်တိုင်ခံစားနေရတယ်လို့ပြောချင်လို့တက်လာတာဆုံးအောင်မပြောနိုင်ဘူးပါလေးပဲပြောပြီးတော့ဆင်းသွားတယ်နောက်တစ်ယောက်ကထွက်လာတယ်ထွက်တက်လာပြီးတော့နာဆိုတဲ့အတန်လေးပြောပြီးတော့သူပြောချင်တာကတော့နတ္ထိအန္တောကုတောအန္တောတဲ့ငရဲဒုက္ခကြီးအဆုံးအစမရှိဘူးငါတို့မှငရဲခံနေရတာအဆုံးအစကမရှိဘူးဆက်လက်ပြီးတော့ပဲခံနေရတယ်ဆိုတဲ့အကြောင်းလေးကိုပြောပြချင်လို့တက်လာလိုက်တာနာဆိုတဲ့အတန်လေးပြောပြီးပဲပြန်ဆင်းသွားရတယ်နောက်ဆုံးတထေသတယောက်ကတော့တောဆိုတဲ့အတန်လေးကိုထွက်ပြီးတော့ ငရဲကိုပြန်ဆင်းသွားရတယ်သူပြောလို့ကျင်တာကတော့သောဟန်နူနဤတော်ကျွန်ုပ်ဤနောက်ဘဝတွင်ကောင်းသောအလုတ်ကိုသာအာထုတ်ပါတော့မည်ဆိုတဲ့အားလေးကိုပြောပြီးတော့ပြောကျင်တာကိုအပြည့်အစုံမပြောနိုင်မဲနဲ့သောဆိုတဲ့အတန်လေးပြောပြီးငရဲမှာပြန်ဆင်းသွားရတယ်အဲ့ဒါကိုအကြောင်းပြုပြီးတော့ဒုတာနာတော်လို့ကိုယ်ကတော့ပြောရိုးစကားရှိတယ်အဲ့ဒါဒီပြီးမှနောင်တရတယ်နောင်တတဖန်ပူပန်မှုဒီကုတ်ကုတ်ဆန်သဘောပါပဲအဲ့ဒီတော့နောင်တမရတဲ့ဘုံနဲ့မိမိတို့နောင်တရတဲ့ဆိုတိုင်းလည်းမကောင်းဘူးပေါ့နော်အကုသို့ပြုပြီးမှနောင်တတဖန်ပူပန်နေခြင်းကြောင့်ပြုပြီးအကုသို့ကင်းပြောက်သွားမည်မဟုတ်ပါဘူးတဲ့အဲ့ဒီတော့ငါတို့တော့အကုသို့မှုပြုခဲ့ပြီဆိုပြီးတော့နောင်တရနေလို့လည်းပဲအဲ့ဒီအကုသို့မှုဟာပပျောက်သွားမှာတော့မဟုတ်ဘူးတဲ့ကောကုသအကုသို့အသစ်ပင်တိုးလာပါသေးတယ်တဲ့ထို့ကြောင့်မို့လို့နောင်တတဖန်ပူပန်မနေပဲပြုပြီးသမျှအကုသို့များနောင်အခါကြိုးပေးခွင့်မရအောင်ထိုအကုသို့မျိုးနောက်ထပ်မဖြစ်စေရန်သတိထား၍ရှောင်ကျင်ရမည်နောင်တရမနေနဲ့တော့နောင်ကိုမဖြစ်အောင်မဲတို့တော့ဆောင်စည်းရမယ်ဆိုပြီးတော့ရှောင်ကျင်သွားဖို့လိုပါလေထို့သောလွန်ပြီးသောအကုသို့မျိုးငါမှနောင်အခါမဖြစ်စေရာဟုစိတ်ပါလက်ပါဒိဋ္ဌံပြု၍ဆောင်စည်းသူအတွက်မှာပြုပြီးအကုသို့တိတ်မကြီးကျယ်လျင်အကျိုးမပေးဘဲပပျောက်သွားတတ်ကြောင်းကိုမဟာဝဂတန်ယုံ၌မြတ်စွာဘုရားကိုယ်တိုင်ခေါ်တော်မူထားတာရှိပါတယ်။ဒါကြောင့်မို့လို့ဦးဇင်းတို့ပြုပြီးတဲ့အကုသို့ကိုနောင်တရနေဖို့မလိုပါဘူး။ဦးဇင်းတို့အဲ့ဒါနဲ့ပတ်သက်ပြီးတော့တံပဒါထိကာဆိုတဲ့လူသတ္တမကြီးတယောက်ရှိတယ်အဲ့ဒီလူသတ္တမကြီးကဘရင်ရဲ့စေခန်းချက်အရာတသက်လုံးသူဟာလူတွေကိုသိမ့်မိတ်ပေးလိုက်တိုင်းတတ်လိုက်အဲ့လိုနဲ့လုံလာလိုက်တာတနေ့သောကာလမှာရှင်သာရိပုတ္တရာနဲ့တွေ့ပြီးတော့ရှင်သာရိပုတ္တရာဟောတဲ့တရားတွေကိုသူမနားနိုင်မဲ့ဖြစ်နေတယ်သူရဲ့ကုတ်ကုတ်ဆာဖြစ်နေတယ်ငါသည်လူတွေကိုအကုန်လုံးတတ်ခဲ့တယ်ဆိုတဲ့စေကောကောသနောင်တတဖန်ပူပန်ပြီးတော့ဖြစ်နေတဲ့အချိန်မှာရှင်သာရိပုတ္တရာကနေပြီးတော့အဲ့ဒီအကြောင်းကိုပြီးလိုက်တော့အဲ့ဒီတကားကိုတံပဒါထိကာဆိုတဲ့လူသတ္တမကြီးကိုတကားတော့အဲ့ဒီလိုလူတတ်ခဲ့တာသည်ရှင်ဘရင်ကခိုင်းလို့လားတင်ကိုယ်တိုင်ကတတ်ချင်လို့လားလို့မေးတယ်တဲ့မေးတော့ရှင်ဘရင်ခိုင်း၍တတ်ရခြင်းသာဖြစ်ပါတယ်လို့ပြောတော့အဲ့ဒါဆိုတင့်မှာပြည့်ရှိသလားမရှိဘူးလားဆိုတော့အဲ့ဒါဆိုမရှိပါဘူးလို့ဖြေလိုက်တဲ့အချိန်မှာသူ့ရဲ့စိတ်ကလေးကငြိမ်သွားတယ်ကောကောဆာမရှိတော့အဲ့ဒီအချိန်မှာတရားဟောလိုက်တော့သူကသုလသောတာပန်ဖြစ်ပြီးတော့နတ်ပြည်မှာရောက်သွားခြင်းဆိုရက်အကျိုးရှိပါတယ်အဲ့တော့ဒီနေရာမှာမေးစရာရှိတယ်ရဲဘော်သေးတော်ငရဲမလားဆိုရက်စကားရှိတယ်လေဒီဇာတ်ဝိထုနဲ့ချိန်ကြီးလို့ရှိရင်ဘင်းရတတ်ခိုင်းပြီဖြစ်စေကိုတတ်ရင်တော့အပြစ်ဖြစ်တာပဲဒီနေရာမှာလည်းပဲဒီတံပဒါထိကသည်ဘင်းကစေခိုင်းလို့သာတတ်ခဲ့ရတယ်သူတတ်တဲ့အတွက်သူ့မှာအပြစ်ရှိတယ်ထို့တော်လည်းပဲအခုလို့ကောကုတ်ဆာမဖြစ်စေရန်ရှင်သာရိပုတ္တရာကနေပြီးတော့စိတ်ကလေးကိုပြောင်းပြီးတော့တရားဟောလိုက်လို့သူကသုလသောတာပန်ဖြစ်ပြီးတော့နတ်ပြည်မှာရောက်ရှိသွားခြင်းဖြစ်ပါတယ်အဲ့တော့သူ့မှာတော့တကယ်သည်အပြစ်ရှိပါတယ်အဲ့ဒါကြောင့်မလို့တော်တော်တန်တန်အကုသို့သည်ဒီလိုကောကောဆာမဖြစ်ဖဲနဲ့ကောင်းမှုကုသို့ပြုသွားမယ်ဆိုရင်ပပျောက်သွားနိုင်ပါတယ်တော်အဲ့ရလေးသင်္ကန်းသာယူကြရပါပဲကိုစင်းတော့အဲပြောပါသူအက
ုကြ
သူကပပျောက်သွားတော့တာပေါ့သူကအရိယာဖြစ်သွားပြီးရင်အရိယာဖြစ်သွားပြီးမညဘုံညာရပါပြီဆိုရင်တော့အကုသို့ဖြစ်ကြပါပျောက်သွားတာပါနောက်တရားရတယ်ဆိုတဲ့စကားနဲ့
တတိပြန်ရတယ်ဆိုတတိနဲ့
တတိဆိုတဲ့သဘောတရားကသူကကောင်းမှုအပေါ်မှာအမှတ်ရခြင်းကိုတတိပေါ့အဲကုတ်ကုတ်ဆကြတော့ဒီမကောင်းတဲ့အကုသို့မှုတွေပေါ်မှာသူကအမှတ်ရနေတာမျိုးပေါ့တတိနဲ့
ကုတ်ကုတ်ဆအနုတ္တပ
နုတ္တပ
အဲ့ဒီဥစ္စာကမကြောက်ဘူးဆိုတော့အဲ့ဒါတတိနဲ့လည်းမတူပါဘူ
းတတိနဲ့တော့သူကမတူဘူးတတိပြန်တီကတကယ်ကောင်းမှုပေါ်မှာတတိပြန်တီအနုတ္တပါသူကမကြောက်တာအကုသို့မှုပြုရမှာကိုမကြောက်မှာသူကအနုတ္တပါ တတိရှိတယ်ဆိုတာကတော့ကောင်းမှုကုသိုလ်ပြုတာပေါ့မာသူက
ကောင်းမှုကုသိုလ်
အဲ့လိုမျိုးကော
င်းတာရောက်ရင်တတိရှိတ
ယ်မိုက်ကျေဆိုတာလေ
ဟောကဲနောက်တစ်ခါရှေ့သွားမှာကဌိနနဲ့မိတ်ကအကြောင်းဒါတော့လူသေးစကားပြောလို့လည်းရှိပါတယ်တရားထိုင်တဲ့အခါမျိုးမှာအာဌိနမိတ်တာတော်တော်များတာပဲဆိုဌိနမိတ်တာရဲ့သဘောတရားကမပြောလည်းပဲသိတော့သိနေပြီးသားတွေပါအ
င်း
နော်အင်းငိုက်တာနော်ထိုင်မိုင်းတာအဲ့ဒီသဘောပါပဲဌိနမိတ်တာရဲ့သဘောတရားကတော့စိတ်ရောကိုယ်ပါတွက်လက်ခြင်းမရှိပဲထိုင်တိုင်းတိုင်းဖြစ်ခြင်းကိုဌိနထိုင်တာဌိနမိုင်းတိုင်းတိုင်းဖြစ်ခြင်းကိုမိတ်တာဟုခေါ်ဤတဲ့ထို့ကြောင့်ထိုင်ခြင်းဌိနမိုင်းမိတ်တာနှင်းဟုဆိုပင်သည်ဤစေတသိက်နှစ်ပါးသည်အတူဖြစ်ရောသည်ဤနှစ်ပါးဖြစ်သည့်အခါလုံးလဝရိယကင်း၍ပြင်းရည်သဖြင့်ဖြစ်နေ၏ဆံရလောကိစ္စ၌ထက်ထက်တန်တန်မရှိဘဲတွန်းဆုံတွန်းဆုံဖြစ်နေ၏ဤနှစ်ပါးဖြစ်ပုံသည်အိပ်ပျော်ကာနည်းအခါတရားနာရင်ငိုက်သည့်အခါတို့၌ထင်ရှားပါသည်တဲ့နော်အဲ့ချင်းတိုင်းလည်းပဲဌိနမိတ်တာမဟုတ်ပါဘူးတဲ့တချို့အဲ့ချင်းမှုမှာတဲ့အလောအကံပင်မိုင်းသဖြင့်ခန္ဓာကိုယ်ညှိုးနှွမ်းမှုကြောင့်ဖြစ်ရလေသည်ထိုအဲ့ချင်းမှုမျိုးကယဟန္တာများ၌လည်းဖြစ်ရလေသည်နေပူမိသဖြင့်ညှိုးနှွမ်းသောသစ်ပင်များလည်းတွန့်ငါယုံငါအဲ့ချင်းလာတကယ်သို့ဖြစ်ရလေဖြစ်ကြရလေသည်ထို့ကြောင့်အဲ့ချင်းတိုင်းလည်းဌိနမိတ်တာမဟုတ်ပါဘူးထို့သောကိစ္စတို့၌စိတ်နှင့်စေတသိက်များထက်ထက်တန်တန်မရှိလာပဲတွန်းဆုပ်ခြင်းထိုင်းမိုင်းခြင်းကိုသာဌိနမိတ်တာလို့ခေါ်ပါလေ။အဲဒါဦးဇင်းတော်စိတ်စေတသိက်အကြောင်းတွေကိုဒီကနေ့သင်ကြားခဲ့ပြီးပါပြီ။ရှေ့ကိုဦးဇင်းတော်စေတသိက်ဆက်ပြီးတော့သွားပါမယ်။အဲဒီစေတသိက်နဲ့ပတ်သက်လို့ဒီကနေ့အာဟုသောစေတသိက်14ပါးကိုသွားမှာ။ဒီကနေ့သင်ကြားခဲ့တာတွေကလည်းပဲအာလုံးတချို့ပါပြီးသားတွေပါပဲအကုသိုလ်စေတသိက်တွေအကုသိုလ်စေတသိက်က14ပါးရှိပါတယ်။ဘာကြောင့်သူ့ကိုအကုသိုလ်လို့ခေါ်အကုသိုလ်စေတသိက်လို့ခေါ်တယ်လဲဆိုတော့စိတ်ကိုမကောင်းအောင်အပြစ်ရှိအောင်ခြယ်လှယ်သည့်စေတသိက်များဖြစ်တဲ့အတွက်အကုသိုလ်စေတသိက်များဖြစ်ပါတယ်။အဲ့ဒီထဲမှာလောဘအာယုန်ဤသဘောမှန်ကိုဖုံးကွယ်ခြင်းသဘောအာဟိရိကသောတော်ကပြောခဲ့ပါပြီ။ဒုတိယမှာမရှက်ခြင်းသဘောအနုတ္တဘာဒုစရိုက်မှမကြောက်လန့်ခြင်းသဘောဩဒိစာစိတ်ဤမငြိမ်သက်ခြင်းပြန့်လွင့်ခြင်းသဘောလောဘအာယုန်၌လိုချင်တတ်မဲ့နှီးတွဲ့ခြင်းသဘောဒိဋ္ဌိမှားမှားယွင်းယွင်းသိခြင်းအယူမှားခြင်းသဘောမာနထောင်လားတက်ကြခြင်းသဘောဒေါသခက်ထန်ကြမ်းတမ်းခြင်းသဘောအိတ်တာသူတစ်ပါးစီးစိမ်ကိုယူဆူခြင်းသဘောမစ္စရိယာမိမိစီးစိမ်ကိုလျောဝင်တော်ခြင်းသဘောကောကုတ်စာပြုအပ်ပြီးသောဒုစရိုက်မပြုလိုက်မီသောဒုစရိုက်တို့နိုင်နောင်တတပံပူပန်ပူပန်ခြင်းသဘောဌိနာစိတ်ဤထိုင်မှန်ခြင်းသဘောမိတ္တာစေတသိက်တို့ဤထိုင်မှန်ခြင်းသဘောဝိသိကိစ္စာဖျားဆသောအာယုန်၌ယုံမှခြင်းသဘောဤ14လုံးလုံးကိုဥပမာတွေနဲ့တကွာအလုံးရှင်းပြခဲ့ပြီးပါပြီเนาะအဲ့ဒါဆိုတော့ဦးဇင်းတို့စေတသိက်ပိုင်းပို့ချချက်ဖြစ်တဲ့သူတို့နဲ့ရှင်တဲ့စိတ်တည်းအကြောင်းကိုတွားကြရအောင်เนาะအဲ့တော့ဦးဇင်းတို့ Mosstop 4ပါဆိုပြီးတော့ဟိုမှာဆိုခဲ့တယ် Mosstop 4ပါ Mosstop 4ပါဒီအကုသို12ပါ၌ရှင်ဤမရှင်နိုင်သောအကုသို့စိတ်မရှိအလုံးစုံသောအကုသို့စိတ်တို့နဲ့ဆက်ဆံနိုင်ရှင်နိုင်သောကြောင့်သူကိုသဗ္ဗကုသလသာဒါရဏစေတသိက်လို့ခေါ်ပါတယ်။သဗ္ဗအလုံးစုံသောအကုသလအကုသို့များနဲ့သာဒါရဏဆက်ဆံနဲ့ရှင်နေတဲ့ဒါကြောင့်မို့လို့မော့စတုတ်၄ပါ။အဲဒီမော့စတုတ်၄ပါမှာလော့စတုတ်၄ပါ။မော့စတုတ်အဟောပါမော့စတုတ်၄ပ
ါ
မော့စတုတ်၄ပါအဲ့ဒီမော့စတုတ်၄ပါဒီအကုသို12ပါးနဲ့ရှင်ပါတယ်အဲ့ဒီမော့စတုတ်၄ပါပြီးတော့မှအောက်မှာလော်တရီစေတသိက်3ပါအဲ့ဒီလော်တရီစေတသိက်3ပါမှာလောဘလောဘကဘာနဲ့ရှင်တယ်လဲဆိုလို့ရှိရင်လောဘမှုစိတ်10ပါးနဲ့ရှင်ပါတယ်မရှင်တဲ့စိတ်တွေကတော့ဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးပေါင်း4ပါးပြီး ဒီ lottery စေတသိက်3ပါးမှာကလောဘနဲ့မရှင်တဲ့စိတ်တွေပါပြီးတော့ကျမအဲ့ lottery 3ပါးထဲမှာလောဘပြီးတော့ဒိဋ္ဌိဒိဋ္ဌိနဲ့ရှင်တဲ့စိတ်တွေကလောဘမှုဒိဋ္ဌိကတာတံပြုတ်စိတ်4ပါးပြီးဒိဋ္ဌိနဲ့ရှင်တဲ့စိတ်မရှင်တဲ့စိတ်ကတော့လောဘမှုဒိဋ္ဌိကတာဝိပယစိတ်4ပါးဒေါသမှုစိတ်2ပါးမောဟမှုစိတ်2ပါးဆိုပြီးတော့အရာကမရှင်တဲ့စိတ်ဒီအားလုံး၈ပါးရှိပါလေ။ပြီးတော့မာနမာနနဲ့ရှင်တဲ့စိတ်တွေကတော့လောဘမှုဒိဋ္ဌိကတဝိပယုတ်စိတ်၄ပါးသည်မာနနဲ့ရှင်ပါတယ်။လောဘမှုဒိဋ္ဌိကတတံပြုတ်စိတ်၄ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးပေါင်း၈ပါးသည်မာနနဲ့မရှင်ပါဘူးတဲ့။အိမစတားလေးပြပြီးတော့အမအာနိယတစေတသိက်ဒီမာနသည်အာနိယတစေတသိက်ဖြစ်ပါတယ်အာနိယတအာဆိုတာကမရှိခြင်းမရှင်ခြင်းနိယတဆိုတာကမြဲတာအမြဲမရှင်ပါဘူးတဲ့ရံခါတဲ့တပါးသည်ထောင်လားတွက်ကြကန်မှသာရှင်ပါတယ်တဲ့မာနနဲ့ရှင်တယ်ဆိုတာအဲ့လိုထောင်ကျတက်ကြွနေတဲ့အချိန်မျိုးမှာမှရှင်နေဆိုတဲ့အကြောင်းလေးကိုအောက်ကနေပြထားတာပါ။ဘာ
ဖြစ်တိုင်းလည်
းမရှင်ပါဘူးနော်။အဲဆိုတော့ပြီးတော့ကြတော့ဦးဇင်းတို့ dot stop 4ပါ။ dot stop 4ပါကဒေါသအိတ်တာမစ္စတီယာကောကုတ်စာအဲ့ဒီ၄လုံးနဲ့ရှင်တဲ့စိတ်တွေပြီးဒေါသမှုစိတ်၂ပါးမရှင်တဲ့စိတ်တွေကတော့လောဘမှုစိတ်၈ပါးမောဟမှုစိတ်၂ပါးပေါင်း10ပါးအဲ့ဒါဒီအိတ်တာနဲ့ရှင်တာဆိုလဲဒေါသတော်သမှုစိတ်2ပါးပဲမစ္စရိယနဲ့ဆိုလဲအဲ့လိုပဲဖြစ်တယ်သို့တော်လည်းပဲအာနိယတစေတသိက်ဖြစ်တဲ့အတွက်အိတ်တာနဲ့ရှင်နေခိုင်းမှာဆိုရင်တော့တော်သမှုစိတ်ပြီးအိတ်တာနဲ့ပဲရှင်တယ်အဲဒါကြောင့်ယံခာတို့မဟုတ်အတိယပီအိတ်တာနဲ့ရှင်ရင်ဒေါသမစ္စရိယကောကုသမရှင်တော့ဘူးမစ္စရိယနဲ့ရှင်ရင်ဒေါသအိတ်တာဒေါသအိတ်တာကောကုသမရှင်တော့ဘူးအဲ့လိုမျိုးယံခာအတိသီးရှင်တာကိုသူကဒီစတားလေးနဲ့ပြထားတာပါเนาะအောက်ကပြထားတယ်ဟာအဲ့တော့ရှင်မှုသည်ဒီ dot stop 4ပါးမှာဒေါသမှုစိတ်2ပါးမရှင်တာသည်လောဘမှုစိတ်2ပါးမောဟမှုစိတ်2ပါးအလုံ
း
10ပါးပါเนาะပြီးတော့မှနောက်တစ်ခုကခိနမိတ်တာစေတသိက်2ပါးနဲ့ရှင်တာကတော့လောဘမှုသတ္တင်္ခာရိကစိတ်4ပါးဒေါသမှုသတ္တင်္ခာရိကစိတ်2ပါးပေါင်း5ပါးပြီးတော့လောမရှင်နာကလောဘမှုအသင်္ခာရိကစိတ်၄ပါးဒေါသမှုအသင်္ခာရိကစိတ်၁ပါးသင်္ခါရဝိမုဟလို့ခေါ်တဲ့မောဟမှုစိတ်၂ပါးပေါင်းတော့9ပါးကမရှင်ပါဘူးအဲ့မှာလည်းပဲသီနာမိတ်တာမှာလည်းပဲယံခာအတူတကွရှင်နာကိုသူကစတားလေးနဲ့ပြထားပါလေအဲ့ဒါပြီးတော့မှဦးဇင်းတို့ဝိသိကိစ္စာနောက်ဆုံးစိတ်ကဝိသိကိစ္စာနဲ့ရှင်တဲ့စိတ်ကဝိသိကိစ္စာတံပြုတ်စိတ်တစ်ပါးပဲရှင်ပါတယ်ဝိသိကိစ္စာနဲ့မရှင်တာကလောဘမှုစိတ်၈ပါးဒေါသမှုစိတ်၂ပါးဩကိစ္စာတံပြုတ်စိတ်၁ပါးပေါင်း၁၁ပါးသည်မရှင်ပါဘူးအဲ့ဒါဒီသယုတ်ခွဲပိုင်းဆံရာတွေပါပဲအဲ့ဒါပြီးတော့မှဦးဇင်းတို့အာလုံသင်ကြားပြီးဖြစ်တဲ့အတွက်ဘဟုသုတဖြစ်နေမေးခွန်းလေးတွေမေးပါအောင်မယ်ဖြေကြဖို့နည်းနည်းလေးစဉ်းစားပါအောင်နော်နံပါတ်1မေးခွန်းကတော့တဲ့မနာလိုခြင်းဝန်တိုခြင်းကင်းရှင်းကြပါစေလို့မေတ္တာအမြဲပို့လို့ရှိပါတယ်အဲ့ဒီမေတ္တာပို့မှာတဲ့မနာလိုခြင်းဝန်တိုခြင်းတို့ဤစေတသိက်အမိများကိုဖော်ပြ၍ယင်းစေတသိက်တို့နှင့်ရှင်တွဲဖြစ်ခွင့်ရှိသောစိတ်မရှိသောစိတ်တို့ကိုလည်းရည်တွက်ပြပါမနာလိုခြင်းသည်ဘာဖြစ်မလဲအိတ်တာအိတ်တာသည်မနာလိုခြင်းဝန်တိုခြင်းသည
်မစ္စရိယ
သောသောကအိတ်တာမစ္စရိယနဲ့ရှင်တဲ့စိတ်သည်ရှင်တွဲဖြစ်တာက
ဒေါသမှု
စိတ်ဖြစ်ပါရှင်တွဲဖြစ်ခွင့်မရှိတာက
ဒေါသမှုစိတ
်ဖြစ်ပါမောဟမှုစိတ
်၂ပါ
းပေါင်း10ပါးပေါ့နော်အဲ့ဒါဆိုရင်နံပါတ်1အဖြေရပါပြီပြီးတော့မှအီးမေးလ်နဲ့ပို့ပေးပါမယ်အဖြေတော့เนาะဒီမှာတော့နှုတ်တိုက်ဖြေကြည့်တာပေါ့เนาะနံပါတ်1မေကုန်းကစိတ်သွားတိုင်းကိုပါဟူသောစကားကဲ့သို့စိတ်ဖြစ်တိုင်းပါဝင်လေးရှိသောစေတသိက်အမိများကိုဖော်ပြ၍၎င်းစေတသိက်တို့တွင် ရှေသောလုံးတို့ဤသဘောအဓိပ္ပာယ်များကိုပေါ်လင်းအောင်ရေးသားခဲ့ပါအားလုံးဦးဇင်းတို့ပထမဆုံးမှာပြခဲ့တယ်လေစေတသိက်52ပါးအောက်မှာစိတ်တိုင်းနဲ့ရှင်နာတပ္ပစိတ်တာတာဒါရဏစေတသိက်ခုနှစ်လုံးဆိုတာအားလုံးစိတ်အချင်း89ပါးစိတ်အချင်း121ပါးနဲ့ရှင်ပါတယ်အဲ့ဒါဆိုတော့အဲ့ဒီအားလုံးခုနှစ်လုံးလုံးဒီစိတ်ဖြစ်တိုင်းပါဝင်နေရှိပါတယ်เนาะအဲ့ဒီထက်ကပထမ3လုံးရဲ့သဘောထားအတိတ်ပဲအဲ့မှာဖတ်တာဖတ်တာရဲ့သဘောတရားကအာယုံကိုတွေးကြည့်ခြင်းသဘောပြီးတော့ဝေဒနာဝေဒနာအာယုံရဲ့ရတာကိုခံစားခြင်းသဘောပညာအာယုံကိုမှတ်ခြင်းသဘောအဲ့ဒါဆိုအဖြေရပါပါဘူးเนาะနံပါတ်3ကတော့ငါသာလင်မြတ်ဤငါသာလင်တတ်ဤငါလူလူစဘူးတွင်မရှိဟုမှန်ထောင်နေသောပုဂ္ဂိုလ်ဤတန်တာ၌ဖြစ်သောစေတသိက်ကိုအဓိပ္ပာယ်နှင့်တကားဖော်ပြ၍ယင်းစေတသိက်နှင့်အတူရှင်ခွင့်ရှိသောစိတ်တို့ကိုလည်းဖော်ပြခဲ့ပ
ါမာနာ
သူရဲ့သဘောထားကထောင်လားတက်ကြခြင်းသဘောအတူဖြစ်ခွင့်ရှိတဲ့စိတ်ကလောဘမှုဒိဋ္ဌိကတာဝိတ္တယောစိတ်၄ပါနော်အဲ့ဒါဆိုအဖြေရပါပြီနံပါတ်၄ကတော့ကာကွယ်ရေးလည်းမဟုတ်ရွာနယ်ရေးလည်းမဟုတ်တိုင်းပြည်ဗန္ဒာဆုတ်အောင်ဒါနမလုံနဲ့ဟုပြောဆိုသူဤတဏ္ဍာ၌ဖြစ်သောတရားကိုအတိဗယ်နှင့်တကားဖော်ပြ၍ယင်းစေတသိက်နှင့်အတူရှင်တွဲရှိသောစိတ်မရှိသောစိတ်တို့ကိုလည်းရေးတွက်ပြပါအဲ့လိုပြောတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာဖြစ်မလဲကိုကိုစာတော့မဟုတ်ဘူးသူကဒါနမလုံးနဲ့လို့ပြောတော့သူကအိတ်တာအိတ်တာသဘောပေါ့နော်သူတော်ဘာစီးစိမ်ကိုညူစုခြင်းသဘောပေါ့နော်အဲ့ဒါဒီအိတ်တာဖြစ်ပါတယ်ရှင်တွဲဖြစ်တဲ့စိတ်ကတော့သောသောကပြောသောသမှုစိတ်နှစ်ပါးရှင်တွဲဖြစ်ခွင့်မရှိတာကတော့လောဘမှုစိတ်ဖြစ်ပါဘုံနှစ်ပါးပါပေါင်း၁၀ပါးပါပဲပြီးတော့မှနောက်ထပ်မေခွန်းတစ်ခုကအလူဒါနလောက်တာအကျိုးမရှိပါဘူးကွာသူတလွဲယူဆသူဤတဏ္ဍာ၌ဖြစ်သောစေတသိက်ကိုအတိတ်ပိုင်းနှင့်တကားဖော်ပြ၍ယင်းစေတသိက်နှင့်အတူရှင်ခွင့်မရှိသောစိတ်တို့ကိုလည်းရည်တွက်ပြခဲ့ပါအလွဲတလွဲယူဆသူဤ
ဒ
ိဋ္ဌိသူအဲ့ဒါကိုဖန်ထားလိုက်တာနော်ဟိုရှိရတဲ့ကလုံးနဲ့လေတလွဲယူဆသူဤတဏ္ဍာ၌အဲ့ဒါတော့ဒိဋ္ဌိဖြစ်ပါတယ်နော်ဒိဋ္ဌိရဲ့သဘောတရားကတော့မှားမှားယွင်ယွင်ပြီးခြင်းအယူမှားခြင်းသဘောကိုဒိဋ္ဌိသူနဲ့ရှင်တွဲဖြစ်တဲ့စိတ်က
လောဘမှုဒိဋ္ဌိတာဝိသယစိတ်ဒီပ
ါပြီးတော့ကြတော့
ရှင်တွဲကလောဘမှုဒိဋ္ဌိတာဝိသယစိတ်ဒီပါလောဘမှုဒိဋ္ဌိတာဝိသယစိတ်ဒီပါလောဘမှုဒိဋ္ဌိတာဘ
ောင်းရှိပါအ
ဲ့မှာအတူအတူရှင်ကွမ်းမဖြစ်တဲ့အတူရှင်တွဲခွင့်မရှိသောစိတ်ကိုပဲသူကဖော်ပြခိုင်းတာပါနော
်
ရှင်တွဲဖြစ်တာတော့မလိုတော့ဘူးနံပါတ်6မိကုံးကကိုထက်တန်သောလှပြူစုတူဤလှပကျော်ရှင်ကုံတရင်ကိုကြားရ၍မနာလိုဖြစ်ခါဒီကွက်လောက်တော့ငှက်တိုင်းလှရဲဟုပြောဆိုသူဤတန်တန်၌ဖြစ်သောစေတသိက်ကိုရှင်ရစိတ်နှင့်တကားဖော်ပြ၍အဲ့ဒါတပိုင်းနော်ပြီးတော့မှကိုယ်ပိုင်ဆုံးဖြတ်ချက်မရှိအဓိမောက္ခမရှင်သောစိတ်တို့ကိုလည်းဖြေဆိုပါအဲ့ဒါဆိုတော့အဲ့လိုဖြစ်ရင်မနာလိုဖြစ်ရင်ဘာဖြစ်မလဲသူလည်းအိတ်ပါပဲယူစုတာကိုယူစုဆောင်းမြောင်းတာသဘောပေါ့နော်ကိုယ်တည်းသာလည်းလှပြူပြူရဲ့ကုံတရင်ကိုမနာလိုယူစုဆောင်းမြောင်းတာပေါ့နော်အဲ့ဒါဒီအိတ်တာသူရဲ့အတူဖြစ်တာကတော့သောသောဖြည့်ပြီးတဲ့အတိုင်းပါပဲ
အ
ဲ့ဒါပါနော်ပြီးတော့မှကိုယ်ပိုင်ဆုံးဖြတ်ချက်မရှိအတိမောက္ခဆိုတာဆုံးဖြတ်ချက်ရှိတာအခုကဆုံးဖြတ်ချက်မရှိတဲ့စိတ်ကိုလိုချင်တာဆိုတော့ကြတော့အတိမောက္ခနဲ့မရှင်တဲ့စိတ်တွေကဘာတွေလဲဆိုရင်ဝိပင်္စဝိညာဉ်30ဝိသိကိစ္စာပ ေါင်း12ပါးကတော့မရှင်တဲ့စိတ်တွေပြီးတော့မှနံပါတ်9မိကုံးကိုသွားလိုက်ရင်လုံးလမမူနတ်မကူဘူးဟူသောစကလုံး၌လုံးလကိုခေါ်ဆိုထိုင်သည့်စေတသိက်အမည်ကိုသဘောအတိတ်ပဲနှင့်တကားပေါ်ပြ၍ယင်းစေတသိက်နှင့်အတူတကားဖြစ်သောစိတ်တယုတ်ကိုလည်းထုတ်ပြပါဒါတော့ဝရိယပါเนาะဝရိယရဲ့သဘောတရားကတော့ရှင်ဘတရားတို့မဆုံးနေအောင်အားထုတ်ခြင်းသဘောသူနဲ့အတူတကွာဖြစ်တဲ့စိတ်တွေကတော့ဘာလို့ဖြစ်မလဲဆိုရင်ပြန်ပြီးတော့ကြည့်ပါဝရိယနဲ့ဖြစ်တဲ့စေတသိက်တွေဒီအလုံး53ပါးရှိပါတယ်အကုသိုလ်စိတ်12ပါးမနောဒွါရဝစ္စံဟာတိတုပ္ပံကာမသောဘနာစိတ်24ပါးမဟာကောစိတ်28ပါးတော်ကုန်ကစားရခြင်း10ပါးပေါင်း53ပါးပါပဲเนาะ။ဒီအရဲအဖြစ်ပြီးလိုက်ပါတော့။ဒီတော့မှာနံပါတ်8တော့ကိုယ်ကိုဖြင်းနိုင်အောင်ကြည့်ပါ။နံပါတ်8ကတော့ကိုယ်ကိုဖြင်းမှဖြစ်မှာပါ။အပ္ပတို့ကိုမိသိစေတသိက်များဖြစ်ကြောင်းအမိမြညွန်ပြခဲ့ပါเนาะ။စေတသိက်52လုံးကိုဖတ်ထားတယ်ဆိုရင်သိပါတယ်။ဆရာမိဘစကားဟူသောအာယုံကိုနှလုံးသွင်းမှုနှလုံးသွင်းမှုမနာတိကာရဟုတ်ပါတယ်เนาะအဲ့ဒီတော့เนาะခါခွေးကတော့အာယုံတစ်ပါးစိတ်မသွားပဲစိတ်တည်ကြည်မှုဧကကတာပါเนาะဧကကတာအရာရာကိုလိုလားတောင်းတခြင်းသန္တာသန္တာပါเนาะဖျားတရား၌ယုံမှန်တရားဖြစ်ခြင်းဝိသိကိစ္စဝိသိကိစ္စပါနော်နောက်ပြီးတော့မှတည်ကြည်မှုမရှိပဲစိတ်ပြန့်လွင့်ခြင်းဥစ္စာအဲ့ဒါဆိုရင်ဒီကနေ့ဖို့တော့ဒီလောက်သင်ကြားပို့ချပြီးပါပြီဘလောက်ကြည်တယ်လဲဆန်းသပ်ပြီးပါပြီဘလောက်ကြည်မှန်းလည်းပဲသိပါပြီအဲရနေတာဟုတ်တယ်အဲ့တော့ဦးဇနောဒီကနေ့သင်ကြားပို့ချမှုတော့ဒီလောက်တော်ပါပြီဦးဇနောဇင်ရနဲ့ဆိုတာလေးနည်းနည်း7မိနစ်15မိနစ်လောက်ဆိုပါအောင်မယ်နော်အဲ့ဒါဆိုပြီးမှပဲဦးဇနောဆုံးတက်ရအောင်ပါဒီဇင်ရွက်ထောင်လိုက်ပါအောင်